American သမ္မတ Donald Trump မှာသူ့ရဲ့အကြံပေးအရာရှိဟောင်း Roger Stone ပြစ်ဒဏ်ကျခံမှုထောင်ထဲမသွားရခင်ရပ်ပိုင်းလိုမှာပဲဒီပြစ်ဒဏ်ထောင်ဒဏ်သက်တမ်းကိုရှော့ချပြောင်းလဲပေးလိုက်ပါတယ်။2016 American သမ္မတရွေးကောက်ပွဲမှာရုရှားဂျောင်းဝင်နှောက်ယှက်မှုရှိမရှိစုံစမ်းစစ်ဆေးမှုတွေအတွင်း Roger Stone ဟာကြမ်းကြိမ်ထားရင်းလညာထွက်ဆိုခဲ့တယ်လို့စစ်ဆေးမှုကိုပါနှောက်ယှက်ကြောင်းပေါ်လွင်တဲ့အတွက်သူ့ကိုထောင်ဒဏ်3နှစ်နဲ့4လပြစ်ဒဏ်ချမှတ်တာခံထားရတာပါ။သမ္မတအင်မြူကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ Roger Stone ဟာအတော်ကြီးခံစားခဲ့ရပြီးဖြစ်တယ်လို့ဒီမှုမှာပါဝင်သူအများပြားရှိနေချိန်မှာသူကတော့မမျှမတဆက်ဆံတာခံခဲ့ရကြောင်းနဲ့အခုတော့သူကလွတ်လပ်သူတယောက်ဖြစ်သွားပြီလို့ဖော်ပြထားပါတယ်။အခုလိုပြစ်ဒဏ်လျှော့ပေါ်ပေးလိုက်တာဟာလူငယ်ချမ်းသာခွင့်ပေးတာမဟုတ်တဲ့အတွက်သူ့ရဲ့ကျူးလွန်မှုတွေကိုပယ်ဖျက်ပေးတာမျိုးမဟုတ်ပါဘူး။ဒါပေမဲ့ဒီလိုလျှော့ချပေးလိုက်တာကြောင့်သူဟာထောင်ထဲကိုတော့မသွားရတော့ပါဘူး။